မြန်မာအရေးကိုဝင်မိဖြစ်ရှင်းပြဖို့ကြိုးစားနေတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာကနဦးစီစဉ်ထားတဲ့မြန်မာပြည်ခရီးစဉ်မတိုင်ခင်ဖေဖော်ဝါရီ23ရက်မှာကုလသမဂ္ဂအထူးတန်တမန်ကားတဆင့်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိချုပ်ကဆက်သွယ်ပြီးပြည်အောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့သဘောထားကိုတောင်းခံခဲ့တာပါမြန်မာနိုင်ငံရဲ့အကြမ်းတဲမှာအင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံဗြိတ်ညင်မှုတွေအတိုင်းရပ်တည်ပေးဖို့မျှော်လင့်ကြောင်းCRPH ဘက်ကတုံ့ပြန်လိုက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာသူ့ရဲ့မြန်မာပြည်ခရီးစဉ်ကိုဖျက်သိမ်းလိုက်တာဖြစ်ကြောင်း CRPH ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ဦးလွင်ကိုလက်က VOA ကိုပြောပါတယ
်သူတို့ဒီနိုင်ငံရေးရုံးအကြီးအကဲကဒီဖုံးလန်းဆက်တာပါကျွန်တော်တို့ကပြောလိုက်တာကတော့ဒီအစိုးရက Constitutionally ကုပ်လုပ်ထားတာဖြစ်တယ်ဒါကြောင့်မို့လို့ဒီအစီအစဉ်ချတာနဲ့တူပေါ့နော်ဒါကြောင့်အစီအစဉ်ချတာအတိုင်းနဲ့ရက်တိပေးဖို့ပဲအဓိကကျွန်တော်တို့ပြောခဲ့တာဒီဒီမနက်ညလာတဲ့ခီးကပြတ်သွားတယ်ပေါ့နော်။အော်ပြတ်သွားပြီးတော့ဟိုဆိုင်တက်မှာတော့သွားပြေးတဲ့အနေအထားမျိုးရှိတယ်။ကျွန်တော်တို့အနေနဲ့ကဟိုပြောရလို့ရှိရင်ဟိုအဆီအနေနဲ့တော့ဒီတက်ရှိဒီအနာသိမ်းထားတဲ့စစ်ကောင်စီကိုကျွန်တော်တို့ကကျင်ထားလို့ရှိတယ်။ဟိုဒါကကျွန်တော်တို့ဆက်ဆက်မှာပြောတာပေါ့နော်။
အဲ့ဒီနောက်ဖေဖော်ဝါရီ24ရက်မှာအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရဲ့ဝန်ကြီးဦးဝန်နာမောင်တွင်နဲ့ထိုင်းနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအပေါ်မှာဝေဖန်မှုတွေရှိခဲ့ပြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဘက်ကတော့ဒါဟာကြိုတင်စီစဉ်ထားတဲ့တွေ့ဆုံမှုမဟုတ်ကြောင်း CRPH ကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။
အဲ့တော့ဒီလိုဒီအနေနဲ့တော့ကျွန်တော်တို့ကလည်းဒီလိုတစ်ဆုံမှုနဲ့ပတ်သက်ပြီးတော့ပရိုဂရမ်ပေါ်တာလည်းဆိုတော့သူတို့ကပြောတာကတော့သူတို့နိုင်ငံရေးကြီးအစိုးရတွေမှာတော့မပါပါဘူး။ရုပ်သာကအောက်ကူလောက်တဲ့အခါမှာအောက်မှာကစီမူစီမံရေးသားဖြစ်တယ်လို့အဲ့လိုသဘောတူရသဘောမျိုးပဲကျွန်တော်တို့ကိုရှောင်ပြန်သွားတာရှိပါတယ်။
အာဆီယံအနေနဲ့လက်ရှိမြန်မာနိုင်ငံရေးကိုကင်တွဲရမမှန်ရင်ဝေဖန်မှုတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်တယ်လို့လူ့အခွင့်အရေးကာဝယ်စောင့်ရှောက်သူများဖိုရမ်ဥက္ကဋ္ဌဦးအောင်စိုးက VOA ကိုပြောပါတယ
်။အာဆီယံအတွက်အရှေ့ရပြန်လည်းဖြစ်တယ်။ဒီကိစ္စမှာသူတို့ကင်တွဲမှုတွေမှားမယ်ဆိုရင်တော့အာဆီယံအတွက်လည်းမကောင်းဘူးလို့ကျွန်တော်မြန်မာနိုင်ငံရဲ့ဟိုရှေ့လာလာတော့အာဆီယံနဲ့မှာသွားမယ့်အခြေအနေကလည်းကမ္ဘာရဲ့အမြင်တွေမှာလည်းမကောင်းနိုင်ပါဘူး။ဂျပန်တို့ EU တို့အမေရိကန်တို့
အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုတုံ့တက်ဖြေရှင်းပြရမှာမှားယွင်းတဲ့ပုံစံရှိပြီးဒါဟာလူလူကလက်ခံမှာမဟုတ်တော့လို့လူလူရဲ့နိုင်ငံရေးရှေ့ချိန်မြင့်တက်လာရဲ့အပေါ်မှာအာဆီယံကသတိထားကင်တွယ်ရလိမ့်မယ်လို့ဦးအောင်စိုးကဆက်ပြောပါတယ်
။လူလူကလည်းဒီကိစ္စကြီးကသူတို့မဲပေးထားတဲ့အားကြီးကိုသက်သက်မဲ့ကိုရှက်ခွဲလိုက်တာလည်းဖြစ်တယ်လို့ခွင့်ရေးချိုးဖောက်လိုက်တာလည်းဖြစ်တယ်ဆိုတော့လူငယ်ရဲ့အုံကြောင်းကလည်းကြီးလာတဲ့အချိန်ကျတော့အာဆီယံကလည်းသူတို့မလီတာလောက်ဒီကိစ္စမှာသူတို့ပတ်ပတ်နဲ့လောက်ဝင်ရှိမှရမယ်။ငကိုလူငနနဲ့တွဲပြစ်ဒီလက်ပုံစံမျိုးနေလို့မရဘူးလို့သူတို့ဝင်ပိုင်တော့မှလူကြည့်နဲ့လောက်တဲ့တိုင်းစာစီဝင်ပါမှကျွန်တော်တို့လက်ရှိသွားနေတဲ့လူကလည်းလက်ခံနိုင်မှာ။
နှစ်ငါးလုံးလူလူလှုပ်ရှားမှုတွေကမြန်မာတနိုင်ငံလုံးမှာစန္ဒပြလူဦးရေတန်းတဲ့ချီရှိခဲ့ရပါ။အဲ့ဒီနောက်ပိုင်းရက်တွေမှာလည်းစန္ဒပြရတဲ့သူတွေကအမေရိကန် EU ကုလသမဂ္ဂဂျပန်ရုရှားတရုတ်အင်ဒိုနီးရှားထိုင်းစရဲ့နိုင်ငံတကာတန်ယုံတွေရှိမှဆက်ပြီးဆန္ဒပြကြပေမဲ့ရဲအင်အားအမြောက်များနဲ့တားဆီးပိတ်ဆို့တာတွေလုပ်ခဲ့ပါတယ်